ထိုင်းနိုင်ငံမှာအတိုက်ခံကောင်းဆောင်ဆုထပ်တောင်းဆိုပန်ကဝင်ကြီးချုပ်ရင်လောက်ရှင်နာဝတ်နဲ့ဆွေးနွေးမယ်လို့အရေးအမွေပြောကြားလိုက်ပါတယ်။ဂျာနေဗီဖြစ်တဲ့နိုင်ငံရေးပြဿနာကိုအဆုံးသတ်နိုင်ဖို့အတွက်ဘလို့ဆွေးနွေးညှိနှိုင်းမှုမျိုးကိုမှမလုပ်နိုင်ဘူးလို့အတိုက်ခံဘက်တုံးကအရင်တုန်းကညှင်းဆန်နေခဲ့တာပါ။လာနေချီနေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုဦးဆောင်သူဆုထပ်တောင်းဆိုပန်ကဝင်ကြီးချုပ်ရင်လောက်နဲ့နှစ်ယောက်ထဲဓာတ်ရိုက်တဲ့နိုင်ငံလုံးကိုထုတ်လွှင့်ပြသမဲ့ရုပ်မြင်သံကြားပေါ်မှာအခြေအတင်ဆွေးနွေးမှုလုပ်မယ်လို့စိန်ခေါ်လိုက်တာဖြစ်ပါတယ်။ဝင်ကြီးချုပ်ရင်လောက်ကလည်းညှိနှိုင်းမှုတွေလုပ်ဖို့တကားဖွင့်ထားပါတယ်လို့ပြောပေမဲ့မစ္စတာဆူထက်အနေနဲ့ဆန္ဒပြပွဲတွေကိုအရင်ရရမယ်လို့ပြောကြားခဲ့ပါတယ်။လုတ်တဲ့ဆွေးနွေးမှုတွေဟာလည်းဖွဲ့စည်းပုံဥပဒေရဲ့ဘောင်ထဲမှာရှိရမယ်လို့သူ့အပေါ်အမကန်ထောက်ခံသူတွေရှိရနိုင်ငံမြောက်ပိုင်းကနေပြီးတော့ဝင်ကြီးချုပ်ကပြောခဲ့ပါတယ်။ဒီကနေ့မှာပဲဒီထိုင်းနိုင်ငံရဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်မှာဝင်ကြီးချုပ်အပေါ်ဆွဲထားတဲ့အမှုတွေအတွက်ကြားနာခဲ့ပါတယ်။အငင်းပွားစရာဆန်စပါးဝယ်ယူတဲ့အစီအစဉ်နဲ့ပတ်သက်လို့ဝင်ကြီးချုပ်ဆွဲဆိုခံထားရတဲ့အမှုအတွက်ကြားနာပွဲကိုသူ့အစားသူ့ရဲ့အကျိုးဆောင်ရှေ့နေလာရောက်ခဲ့ပါတယ်။အစိုးရရဲ့ဗန္ဒါဒေါ်လာတန်းနဲ့ချီဆုံးရှုံးခဲ့ရတဲ့လယ်သမားတွေစီကဆန်တွေကိုပေါက်ဈေးထက်အများကြီးပေးဝေခဲ့တဲ့အစီအစဉ်မှာအစိုးရတွင်ကအာဂတိလိုက်စားမှုတွေကိုလှစ်လျူရှုထားမှုနဲ့ဝင်ကြီးချုပ်တရားစွဲခံရတာဖြစ်ပါတယ်။